မြန်မာနိုင်ငံမှာဒီမိုကရေစီချက်ချင်းပြန်တည်ဆောက်ရေးလက်ရွယ်လှုပ်ဆောင်သွားကြဖို့အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်တွေရဲ့ဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားအရေးအဓိကထားဆွေးနွေးခဲ့ကြတဲ့တောက်ကြားနေ့ဆွေးနွေးပွဲတွင်ကိုဗစ် -19 ကာယရောဂါအရေးနဲ့ဥရုယာတီပြောင်းလဲမှုအရေးတို့အပြင်မြန်မာအရေးနဲ့ပတ်သက်ပြီးတော့ပါထည့်သွင်းဆွေးနွေးခဲ့ကြတဲ့အကြောင်းဆွေးနွေးပွဲအပြီးထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားအင်္ဂလန်လူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကြီးဖြစ်ကြတဲ့ Jake Sullivan, Shigeru Kitamura နဲ့ Sue Hoon တို့ဟာအမေရိကန်ပြည်ထောင်စု Maryland ပြည်နယ် Annapolis မြို့ကရေတပ်အကယ်ဒမီမှာတောက်ကြာနေ့ကတွေ့ဆုံဆွေးနွေးခဲ့ကြတာပါ။ဒီဆွေးနွေးပွဲဟာဇန်နဝါရီလ20ရက်နေ့မှာသမ္မတ Joe Biden အစိုးရအဖွဲ့တက်လာပြီးခဲ့ကဆိုရင်မဟာမိတ်သုံးနိုင်ငံကြားအဆင့်မြင့်တာဝန်ရှိသူတွေရဲ့ပထမဆုံးဆွေးနွေးပွဲဖြစ်ပါတယ်။သမ္မတ Biden အစိုးရအဖွဲ့တွေကဝန်ကြီးအဆင့်ပထမဆုံးပြည်ပခီးစဉ်ဖြစ်အင်္ဂလိပ်ဝန်ကြီးအန်တိုနီဘလင်ကန်နဲ့ကာဝေးဝန်ကြီးလွိုက်အော်စတင်တို့ပြီးခဲ့တဲ့မတ်လလယ်ပိုင်းကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေစီတွားရောက်ခဲ့ပြီးတဲ့နောက်အခုလိုလူညုံရေးဆိုင်ရာကြံပေးပုဂ္ဂိုလ်တွေဆွေးနွေးကြတာပါ။အဲ့ဒီခီးစဉ်တွေအတွင်းမှာလည်းဝန်ကြီးဘလင်ကန်ကမြန်မာနိုင်ငံမှာဆက်ရနာဒိနာကိုကန့်ကွက်သလိုဆန္ဒပြသူတွေကိုဂျပန်နေနေနာရဆိုင်ဖို့ဖမ်းဆီးထားသူတွေအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ခံထားရတဲ့အရသာအစိုးရလက်ထက်အာဏာပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးလူမှုအပေါ်အကြမ်းဖက်ပြုကွဲတဲ့လုပ်ရည်တွေကိုပြစ်တင်ရှုတ်ချပြီးတော့တရားဥပဒေစိုးမိုးမှုရှိဖို့ဒီမိုကရေစီပြန်တည်ဆောက်ဖို့နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့အိန္ဒိယနိုင်ငံသားရဲ့ဌာနတောက်ကြားနေတဲ့ဒေသရှင်လင်းပွဲတွင်ပြောခွင့်ရကတိုက်တွန်းခဲ့ပါတယ်။